နိုင်ငံတော်အရေးပေါ်အခြေအနေကြီးညာတာအရေးပေါ်ကာလမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအာဏာအမြင့်တာစတာတွေနဲ့သက်ဆိုင်တဲ့2008အခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုပြင်ဆင်ဖို့အဆိုပြုချက်တွေကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်ခဲ့တာမှာအောင်မြင်မှုမရခဲ့ပါဘူးဒီတန်းကိုတော့ VOA သတင်းတောက်ကိုမိုးစောကဆက်ပြီးတော့ပြောပြပါမယ်ရှင်
ဟုတ်ကဲ့ဒီကနေ့မဲခွဲဆုံးဖြတ်တဲ့ဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းပါပုံမှန်436ပုံမှန်ခွဲကာကြီးမှကျုံးဝင်တဲ့ပုံမှန်ခွဲ14ခုဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအခန်း7ရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်မှာပါဝင်တဲ့ပုံမှန်ခွဲတွေဖြစ်ပါတယ်ဒီကနေ့ပယ်ဖြတ်ပြင်ဆင်ဖြစ်ဆွနိုင်ရေးအတွက်ပြည်ထောင်စုလွှတ်တော်မှမဲခွဲဆုံးဖြတ်ရမှာသတ်မှတ်ထားတဲ့ထောက်ခံမဲ85ရာခိုင်နှုန်းမကျော်တာကြောင့်မူလအတိုင်းထားရှိဖို့ဆုံးဖြတ်ကြောင်းလွှတ်တော်နာယကဥတီခွန်မြတ်ကကြေညာခဲ့ပါတယ
်ပုံမှန်432ပုံမှန်ခွဲကကြီးပယ်ဖြတ်မှုအတွက်ထောက်ခံစန္ဒမဲ414မဲဖြစ်ပါတယ်ထောက်ခံစန္ဒမဲ85ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ်ပုံမှန်432ပုံမှန်ခွဲခခွေးပယ်ဖြတ်မှုအတွက်ထောက်ခံစန္ဒမဲ414မဲဖြစ်ပါတယ်ထောက်ခံစန္ဒမဲ85ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ်ပုံမှန်433ပယ်ဖြတ်မှုအတွက်ထောက်ခံစန္ဒမဲ434မဲဖြစ်ပါတယ်ထောက်ခံစန္ဒမဲ85ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ်
ပုံမှန်432ပုံမှန်ခွဲကာကြီးနဲ့ခါခွေဟာပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုထိပါတဲ့အခြေအနေကြုံရင်သမရကအမျိုးသားကာကွယ်ရေးနဲ့လူကြိုရေးကောင်စီကာလုံနဲ့ညှိနှိုင်းပြီးရေးပေါ်အခြေအနေကြီးညာဖို့ဖြစ်ပါတယ်။ပုံမှန်433ပုံမှန်ခွဲကာကြီးနဲ့ခါခွေကတော့ရေးပေါ်အခြေအနေကြီးညာတဲ့ဒေတာမှာတမောရဲ့အကူအညီရယူဆောင်ရွက်ဖို့နဲ့လူအပ်ရင်စေအုပ်ချုပ်ရေးအမိန့်ထုတ်ပြန်ပြီးတမောကာကွယ်ရေးဦးစီးချုပ်ကိုအုပ်ချုပ်ရေးတရားစီရင်ရေးဆိုင်ရာလုတ်ပိုင်ခွင့်နဲ့တာဝန်တွေအနိုင်ဖို့ပါဝင်တာဖြစ်ပါတယ်ဒီကနေ့ဆုံးဖြတ်တဲ့ပုံမှန်တွေက432 433 435 438 438 439 420နဲ့421တို့ပါဝင်တာဖြစ်ပါတယ်ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကလည်းအခန်း7ရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်မှာပါဝင်တဲ့ပုံမှန်430နဲ့431ကိုပြင်ဆင်ဖြည့်ဆွတ်ဖို့မဲခွဲခဲ့ပေမဲ့ပြောင်းလဲနိုင်တာမရှိခဲ့ပါဘူးဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဒီနေ့တတိယမြောက်နေ့အထိပုံမှန်ခွဲ44ခုကိုမဲခွဲဆုံးဖြတ်ခဲ့ပေမဲ့ပုံမှန်32ပုံမှန်ခွဲကာကြီးနဲ့ခါခွေးကိုသာပြင်ဆင်နိုင်ခဲ့တာဖြစ်ပါတယ်။လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆောင်ရွက်နေတဲ့အခြေအနေအပေါ်မှာပြည်ထောင်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်အေးကအခုလိုပြောဆိုထားပါတယ်
။အဓိကတော့အလက်အများတော့ဗတိအခြေခံတွေပြင်ဆင်နေတာတဲ့။လက်ရှိနိုင်ငံတော်ရဲ့အခြေအနေပဋိအခြေအနေဒီဒီသားတွေနိုင်ငံတော်နိုင်ငံသားတွေဘဝကိုပြစ်စားကြည့်ပြီးတော့လောကတဲ့ဌာနတွေမှာပဲဆင်းကြောင်းပြီးတော့ပြည်ပင်ဆောင်ရွက်သွားမယ်။အဲ့လိုဆင်းကြောင်းပြီးပြည်ပင်ဆောင်ရွက်နေတဲ့နေရာမှာမှဒီခြေကဥပဒေကြီးနဲ့တည်ရောက်မှုတစ်ခုရှိနေတယ်ဆိုရင်အဲ့ဒီဟာကိုအားလုံးညီနိုင်လို့ပြင်ဆင်သွားမယ်။အဲ့ဒါဆိုရင်တော့ပြည်ပင်လုပ်ငန်းရဲ့အချင်းချင်းနဲ့နောက်ကတိုင်းပြည်ရဲ့ဘုံရုပ်တက်မှုအကြည့်တွေရဲ့ခံစားနေရတဲ့ဒုက္ခဒါတွေလည်းပြည်ပင်ဆောင်ရွက်နေလို့အားရတယ်လို့ပြောနေတာ။
မြူသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပြည်သူ့လွှတ်တော်ကိုယ်စားဒေါက်တာလှမိုးကလက်ရှိအချိန်မှာမအောင်မြင်သေးပေမဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုဆက်လက်ကြိုးစားသွားမယ်လို့ပြောဆိုထားပါတယ်။နိုင်ငံရေးလေလာသုံးသပ်သူတွေကတော့အာဏာရမြူသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေနဲ့တံတော်ခေါင်းဆောင်တွေအကြားမှာအရင်ဆုံးညှိနှိုင်းတင်ကြောင်းထောက်ပြတာတွေရှိခဲ့ပါတယ်။အနောက်ထံမှာတော့ဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းပါပုံမှန်436ပုံမှန်ခွဲကာကြီးမှာအကျိုးဝင်တဲ့ပုံမှန်ခွဲ12ခုကိုမဲပေးပြီးဆက်လက်ဆုံးဖြတ်မှာဖြစ်ပါတယ်။ဒီပုံမှန်ခွဲတွေကလည်းရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်အခန်းကပုံမှန်အများစုဖြစ်ပါတယ်။